လက်ရှိ2008ခုနှစ်ဖွဲ့စည်းပုံဟာတိုင်းရင်းသားနဲ့ဒီမိုကရေစီရဲ့ပြဿနာတွေကိုမဖြေရှင်းနိုင်တာကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာနောက်တစ်ဆင့်သွားရမယ့်အရေးကြီးတဲ့ခြေလှမ်းဟာဖွဲ့စည်းပုံပြင်ဆင်ရေးဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါရယ်ဖွဲ့စည်းပုံအရဖွဲ့စည်းပုံပြင်ဆင်ရေးမှာတဲ့ဒီမိုကရေစီနီးလမ်းမကျတာတွေရှိတယ်လို့ဒေါ်အောင်ဆန်းစုကြည်ကထောက်ပြခဲ့တာပါဒီအကြောင်းနဲ့ဒီပေါ်တုံ့ပြန်ချက်တွေကိုကိုသားညုံဦးကတင်ဆက်ပေးမှာပါခင်ဗျာ
မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီတိုင်းပြည်တည်းရဲ့ဖြစ်လာဖို့ဆိုရင်တော့လက်ရှိ2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအလင်းမြန်လှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့မနေ့ကဒီချက်ပြည်သူသမ္မတနိုင်ငံ Break Mew သတင်းစာရှင်းလင်းပွဲအတွင်းဒေါက်တာဆန်းစုကြည်ကပြောသွားတာပါလက်ရှိအခြေအနေအရမြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုခြေလှမ်းတလှမ်းချင်းသွားနေရပေမဲ့နောက်လာမယ့်ခြေလှမ်းဟာရေးကြီးတယ်လို့ပဲရှုပ်ထွေးခက်ခဲလွန်းမယ်လို့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်
And the next big step that we need to take is
နောက်ထပ်လှမ်းရမယ့်ကြီးမားတဲ့ခြေလှမ်းဟာရိုးရှင်းတယ်လို့အင်မတန်လဲရှုပ်ထွေးခက်ခဲလွန်ပါတယ်တကယ်ကိုဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်လာဖို့ဆိုရင်ကျမတို့အနေနဲ့လက်ရှိဖွဲ့စည်းပုံကိုပြင်ဆင်ဖို့လိုပါတယ်အခုဖွဲ့စည်းပုံကဒီမိုကရေစီနီးမကြပါဘူ
းလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာသူတို့ပါတီရွေးကောက်ပွဲမဝင်ခင်ကတည်းကအဓိကလုပ်ငန်းစဉ်တစ်ရပ်အနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုလုပ်သွားမယ်ဆိုပြီးတော့ဂတိကဝတ်ပြုခဲ့တာပါဒါကြောင့်လည်းပဲမကြသေးခင်တုန်းကဒီသူအရင်လက်တွဲခဲ့တဲ့တိုင်းရင်းသားပါတီအချို့နဲ့တွေ့ဆုံပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆွေးနွေးပွဲလုပ်ခဲ့တယ်လို့ပဲလက်ရှိဖွဲ့စည်းပုံကိုပြင်ယူမလားဒါမှမဟုတ်တစ်ခုလုံးအစ်စ်ပြန်ရေးဆွဲဖို့လုပ်မလားဆိုတာကိုတော့မကြခင်ရပိုင်းအတွက်မှဆုံးဖြတ်မယ်လို့ပြောပါတယ်လက်ရှိဖွဲ့စည်းပုံအရဆိုရင်ပဲဖွဲ့စည်းပုံပြင်ဆင်ရေးဟာဒီမိုကရေစီနီးလမ်းမကျဘူးလို့သူကပြောပါတယ်ဒါပေမဲ့လို့မကြခင်တုန်းကပြည်သူ့လွှတ်တော်ကနေပြီးတော့ဖွဲ့စည်းပုံကိုပြန်လဲလိလာတုံးတက်ရေးကော်မတီဖွဲ့လိုက်နိုင်တာဟာအခွင့်အလမ်းတစ်ခုဖြစ်စေတယ်လို့သူကမြင်ပါတယ
် But this is a great opportunity for us to point out why this constitution must be
amended ညီညွတ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဆိုရင်ဒီဖွဲ့စည်းပုံကိုဘာကြောင့်ပြင်ဆင်သင့်တယ်လဲဆိုတာကိုထောက်ပြနိုင်ဖို့အတွက်တိတ်ကိုကြီးကျယ်တဲ့အခွင့်အလမ်းဖြစ်ပါတယ်လက်ရှိဖွဲ့စည်းပုံဟာတိုင်းရင်းသားလူမျိုးတွေရဲ့လိုလားချက်နဲ့မကိုက်ညီတာကြောင့်တိုင်းရင်းသားပြည်ထနာကိုလည်းဒီဖွဲ့စည်းပုံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူး။ဒါအပြင်ဒီဖွဲ့စည်းပုံနဲ့ဒီမိုကရေစီပြည်ထနာကိုလည်းဖြည့်ရှင်းနိုင်မှာမဟုတ်ပါဘူး။ဖွဲ့စည်းပုံမှာပါတဲ့ဖွဲ့စည်းပုံပြင်ဆင်ဖို့ကိစ္စမှာတောင်မှလုံးဝဒီမိုကရေစီနီးလမ်းမကြပါဘူး။ဥပမာပြောရရင်ဖွဲ့စည်းပုံပြင်ဖို့လွှတ်တော်မှာမဲ85ရာခိုင်နှုန်းကျော်ရရှိရမှာဖြစ်ပါတယ်လွှတ်တော်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းကိုစစ်တပ်ကကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံထားတာပါဒီကိုယ်စားလှယ်တွေကိုသူ့စိတ်ကြိုက်ပြောင်းပြီးတော့ခံထားလို့ရပါတယ်လွှတ်တော်တပ်တန်းတစ်ခုအတွက်ခံထားတာလည်းမဟုတ်ပါဘူးဒါကြောင့်ကာကွယ်ရေးဦးစီးချုပ်တူရဲအနေနဲ့ဖွဲ့စည်းပုံပြင်ရေးမပြင်ရေးဆိုတာကိုဆုံးဖြတ်နိုင်ပါတယ်ကမ္ဘာကြီးလူဦးရေတန်း60ရှိတဲ့တိုင်းပြည်တစ်ပြည်မှာဖွဲ့စည်းပုံပြင်ဖို့မပြင်ဖို့ဆိုတဲ့ကိစ္စကိုကာကွယ်ရေးဦးစီးချုပ်တဦးတည်းကနေဆုံးဖြတ်နိုင်တဲ့အနေအထားမျိုးမှာရှိနေတာပ
ါဖွဲ့စည်းပုံပြင်ရေးကိစ္စအမျိုးသားဒီမိုကရေစီဖွဲ့ချုပ်တိုင်းပြည်ညှိနှိုင်းနေတဲ့တိုင်းသားဖွဲ့တွေကြားမှာ SNLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်လည်းပါပါတယ် SNLD ရဲ့ဥက္ကဋ္ဌဦးခွန်ထွန်းကတော့ဖွဲ့စည်းပုံကိုခဏခဏပြင်လာတဲ့အစ်စ်ပြန်ပြီးတော့ရေးဆွဲဖို့သူကလိုလားပါတယ
်တိုင်းသားတွေအများတော့ဗျာစီမရရှင်တော့ဒီအခါကိုအစ်စ်ပြန်ရေးဖို့ပဲဘာလို့ကျွန်တော်တို့ UNE ကတော့ဟလာဒီချိန်ကဥပဒေလည်းအတိမမပြည့်ဘူးနောက်ပြီးတော့အဲ့ဒီဥပဒေကိုမပြည့်တဲ့အတွက်လည်းတစ်ခါရွက်ကပေါ်မွေးခဲ့ဖို့ဗျာဒီအချိန်ကဥပဒေကြောင့်ပဲဟိုပြန်လာတယ်ဖြစ်ခဲ့တာကိုဆိုတော့47 or 74 or 2008က
ဒီဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်လို့ပါစိုးရင်သူတချို့ကရှိပါတယ်ဖွဲ့စည်းပုံပြင်ရေးကနေပြီးတော့2008ဖွဲ့စည်းပုံကိုဖျက်ရည်ထီကိုတဖြည်းဖြည်းရောက်သွားလို့ရှိရင်စေုပ်စုထဲမှာပဲဖြစ်ဖြစ်ဒီနောက်ကြောင်းပြန်လှည့်လို့တဲ့အင်အားစုတွေကလည်းသူတို့ကအင်အားတစ်ခုအနေနဲ့ရှိနေတော့ဒီလူတွေကနှောက်ရက်ပေးလာရင်ဥမာစစ်တပ်ကအာဏာသိမ်းတာမျိုးအချိန်ကြီးကနောက်ပြန်ဆုတ်သွားတာမျိုးဒီလိုများဖြစ်သွားမလားဆိုရဲစိုးရင်ချက်လည်းရှိပါတယ
်အဓိကအတိမရည်ရွယ်ချက်ကပြည်သူရဲ့တိုင်းပြည်ရဲ့စဉ်းစားမှာပေါ့ဟုတ်တော့ဟောကြောက်လို့ဒီဟာကြောက်လို့မပြေဘူးမပြောဘူးဆိုရင်ဒါပြက်လာပြီးမလားဗျာကျွန်တော်မေးရင်လေဟဲ့လားသိင်ကျင်နေစိတ်သက်ရှိရှိ mindset ကရှိနေသိမ့်ပါပဲဗျာတော့မဆိုးရင်နဲ့သိမ့်မကြောက်ရင်တကယ်ကြီးလှုပ်ရှားတော့မလိုတော့ဘူးအမှန်ဆိုရင်ဒါကျွန်တော်ပြောနေတာကျွန်တော်ခုချူဘာမှမပါဘူးတိုင်းပြည်တော်ကိုပြောနေတာလို့ကမှကျွန်တော်နိုင်ငံကြီးမပါဝင်နေတဲ့ဇက်ကောင်တွေကတော့တော့မှဒီလုပ်ရတယ်ရှင်မလုပ်လို့မရတော့ဘူးဗျာဒီနိုင်ငံကြီးအင်အားစုတွေအားလုံးပါရမယ်အဲ့လိုမှမလုပ်လို့မရဘူးခင်ဗျာပြင်နေတယ်ဆိုတော့အစိုးအဖာတရားနဲ့ပေါ့ဗျာအစိုးဖာရာများတဲ့ခါဘာလို့မလဲမစိုးတဲ့ပဲဝယ်တော့ပေါ့ဗျာဒီတိုင်းမဖြစ်ပါပဲ
မနေ့တုန်းကဒီနေပြည်တော်ကသတင်းစာရှင်းလင်းပွဲတစ်ခုမှာတော့အာဏာရကြက်ခိုင်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌဦးထေဦးကဒီဖွဲ့စည်းပုံပြင်ရေးမှာအချုပ်ချာအာဏာမထိခိုက်စေဖို့သတိပေးပြောသွားတယ်လို့ဒီဖွဲ့စည်းပုံပြင်ရေးဟာလည်းပြည်သူလူထုရဲ့သဘောထားမဟုတ်ဘူးလို့သူယူဆတဲ့အကြောင်းပြောပါတယ်ဒါပေမဲ့လို့ကြက်ခိုင်ရေးပါတီရဲ့ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကတော့ဖွဲ့စည်းပုံပါချက်လက်တွေကိုပြင်ဆင်ဖို့လိုတယ်ဆိုတာကိုလက်ခံပါတယ်။ဒါပေမဲ့လည်းအစ်စ်ရေးဆွဲမယ်ဆိုတဲ့ကိစ္စမှာတော့နိုင်ငံရေးအရတင်းမာမှုတွေဖြစ်လာမှာကိုသူကစိုးရိမ်ပါတယ်
။ခုလုံးပြန်ရေးရမယ်ဆိုတော့အများကြီးပေးဆက်ရလိမ့်မယ်ထင်ပါရဲ့။ဆွဲမဲ့လူတွေမဆွဲတဲ့လူတွေတွန်တွဲပြီးမှဟိုဟာဖြစ်မှာပဲလေ။ lesson in test ဖြစ်ကုန်မယ်အဲ့ဒါဆိုရင်တော့နည်းနည်းခက်လိုက်တယ်ထင်တယ
်ဥတိခုမြအမြင်ရဆိုရင်တော့ဥတိခုမြတူးချင်းသဘောရမိတာပါဟုဖွဲ့စည်းပုံမှာပြင်စရာအပိုင်းလေးတွေဘယ်နေရာတွေကိုတွားပြီးတော့သတိထားမိလဲခင်ဗျာ
ဟာအများကြီးပါပဲဗျာပြင်စရာတော့အခြေခံမှုတွေကိုကျွန်တော်မပြောလို့ပါဘူးဒီမှာ distribution of power ဒီလက်အများကြီးပြင်ရမယ်အခုတိုင်းသားတွေပြောနေတာအဲ့ဒါပဲလေ distribution of power မင်းများများဖြစ်နေတယ်အလုံးပေါ်ကပဲ centralized ပဲလုပ်ထားတယ်ဆိုတော့ဒီနေရာတော့ဒါကိုပဲကြိုက်လို့
လက်ရှိဖွဲ့စည်းပုံတိုင်းဆိုတော့တမရဖြစ်တဲ့ရွေးချယ်ခံသူဟာသာသမီနိုင်ငံခြားသားမဖြစ်စေရဆိုတဲ့အတွက်ဒေါ်ဆန်းစုကြည်နေနဲ့သူ့ရဲ့ပါတီအနိုင်ရရင်တော့မှတမရဖြစ်တဲ့ရွေးချယ်ခံဖို့မဖြစ်နိုင်ပါဘူးအခုဒီဖွဲ့စည်းပုံရလှုပ်ထုံးလုပ်နည်းတွေအတိုင်းဆိုရင်လေဖွဲ့စည်းပုံပြင်ရေးကိစ္စမှာစစ်တပ်ရဲ့ထောက်ခံမှုရဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါအပြင်ဖွဲ့စည်းပုံတစ်ခုလုံးကိုပြန်လဲအစ်စ်ရေးဆွဲခွင့်ဆိုတာကိုလည်းဖွဲ့စည်းပုံထဲမှာထည့်မထားဘူးလို့သူကထောက်ပြသွားပါတယ်ခင်ဗျာ